ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂရူဒရာဆာမွတ်စလင်ဥပုပ်လရမဒန်ကာလခီးစဉ်ဖြစ်တဲ့မတ်လ13ရက်ကနေ16ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျရစ်ကကျေးဇူးပေးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။သူဟာကောက်ဆက်ပဇာမှာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အပြင်ဒက်ကာမှလည်းဘင်္ဂလားဒေ့ရှ်ယာယီအစုအကြံပေးမဟာမတ်ယူနစ်နဲ့တွေ့ဆုံဖို့ရှိပါတယ်။အချိန်ထဲမှာပဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလီပိုဂရန်ဒေးကဒက်ကာကအစုအဧကရာတွေ့ဆုံပွဲမှာရိုဟင်ဂျာဒုက္ခသည်ဆရာနိုင်ငံတကာအစည်းအဝေးကိုကုလသမဂ္ဂမှကျင်းပဖို့ပြောကြားလိုက်တာကြောင့်ဒီနိုင်ငံတကာအစည်းအဝေးမှာရိုဟင်ဂျာပြဿနာကိုအောင်မြင်အောင်ဖြေရှင်းချဖို့ဘင်္ဂလားဒေ့ရှ်ယာယီအစုအကြံပေးမစ္စတာယူနစ်ကပန်တားလိုက်တာပါရိုဟင်ဂျာပြဿနာဟာဆယ်စုနှစ်နဲ့ချီကျနေပြီဖြစ်တဲ့လူသားစာနာမှုဆိုင်ရာကြေကွဲပွဲပြဿနာဖြစ်နေပြီးဒါကိုကမ္ဘာကအာရုံစိုက်လာပြီးအကူအညီပေးကြဖို့လည်းတောင်းဆိုပါတယ်ဒီပြဿနာကိုအအောင်မြင်မြင်ဖြေရှင်းဖို့နဲ့ခိုင်မာတဲ့ရက်လက်ဒဇုံတရာပေါ်ထွက်ရေးအတွက်မျှော်လင့်ချက်ထားဖို့အပြင်ရိုဟင်ဂျာအရေးအတွက်ရေးရတဲ့အနာကဖန်တီးပေးနိုင်မယ်နီလန်ရှိရမှာဖြစ်ကြောင်းလည်းပြောပါတယ်